ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခတ်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့6ဦးဒဏ်ရာခဲ့တဲ့အကြောင်းပြန်ကြိုင်းဝန်ကြီးဌာနကဇန်နဝါရီလ4ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်လူလိုက်ရင်းနေဖြစ်တဲ့ဇန်နဝါရီလ4ရက်နေ့မနေ့ဆိုးဆိုးမှာ AA အဖွဲ့ကအင်အားအလုံးရင်းနဲ့မြန်မာကင်းစခန်း၄ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်တည်းဝင်ရောက်တိုက်ခတ်ခဲ့ကြတယ်လို့ဆိုပါတယ်ငမင်းပေါ်ကျောင်းတောင်ဂုတ်ပိနဲ့ကတိလရဲကင်းတွေကို AA အဖွဲ့ဝင်တွေကအင်အား250လောက်ဟာဒီတောက်ကြနေမနေ့6နိုင်ကျော်မှာတိုက်ခတ်ခဲ့တဲ့အကြောင်းမြန်မာစစ်တပ်ကပြန်လည်တိုက်ခတ်မှုတွေလုပ်ခဲ့တဲ့အထက်မှာရဟယင်နစီနဲ့လည်းလေကြောင်းကနေတိုက်ခတ်မှုတွေရှိခဲ့တဲ့အကြောင်းမနေ့7နိုင်ကျော်မှာအဲရဟယင်နဲ့တိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်မနေ့9နိုင်ကျော်မှာတော့ AA အဖွဲ့တွေပြန်ပြီးတော့ဆုတ်ခွာသွားခဲ့တယ်လို့လည်းပြန်ကြိုင်းဝန်ကြီးဌာနရဲ့ကြေညာချက်မှာမနေ့တုန်းကဖော်ပြထားပါတယ်ရခိုင်တပ်မတော် AA အဖွဲ့ရဲ့အခုလိုမျိုးတိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုပို့ပြီးတော့ရှုပ်ထွေးသွားစေပြီးမတည်ငြိမ်မှုတွေရခိုင်ပြည်နယ်အတွင်းမြင့်တက်လာအောင်ရည်ရွယ်ပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့လည်းမြန်မာစိုးရကပြောပါတယ် AA အဖွဲ့ကလည်းသူတို့ရဲ့တိုက်ခိုက်မှုတွေဟာဟုတ်မှန်ကြောင်းတုံ့ပန်းဖြစ်14ဦးကိုဖမ်းထားကြောင်း AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဗီဒီယိုမြန်မာပိုင်းကိုမနေ့တုန်းကပြောထားတာရှိပါတယ်2018ခုနှစ်ကုန်ပိုင်းကစပြီးတော့ရခိုင်ပြည်နယ်ဘူးတီတောင်ရသေတောင်ပုံနှကျွန်းနဲ့ကြောက်တော်မြို့နယ်တွေမှာအေရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာနေကြတာဖြစ်ပြီးတော့ဒီလိုတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်လူဦးရေဟာလည်း3000လောက်ရှိနေတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့တွေကအစိုးရပြုစုထားပါတယ်မြမစစ်တပ်က NCA လက်မှတ်ထိုးအပြစ်ရအဖွဲ့တွေရောလက်မှတ်မထိုးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပါအပြစ်ခံရဆဲမှုတွေကိုလေးလာကြလှုပ်ထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ27ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားတဲ့ဆိုပေမဲ့ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေကတော့မနေ့တုန်းကအထိပြင်းပြင်းထန်ထန်ဖြစ်နေကြတာပါ